ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းမှာစစ်ရဲအခြေအနေတင်းမာနေပြီးဒီကနေ့လည်းတိုက်ပွဲထပ်မံဖြစ်ပွားနေတယ်လို့တအောင်းခေါ်ပလောင်တပ်ဖွဲ့ကတာဝန်ရှိသူတဦးကပြောပါရယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိလ၈ရက်နေ့ကစပြီးတိုက်ပွဲငယ်တွေဆက်တိုက်ဆိုသလိုဖြစ်ခဲ့ရာက၁၀ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲမှာတော့အစိုးရစစ်တပ်ဖက်ကစစ်သည်9ဦးကြာဆုံးခဲ့ပါရယ်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေငြိမ်းချမ်းရေးဆွေးနွေးနေချိန်ရှမ်းပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြထားပါရယ်
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲနမ်ဆန်မန်တုံကွန်းလုံမြို့နယ်တွေအတွင်းမှာပြီးခဲ့တဲ့အပတ်တနင်္လာနေ့ကစတင်ပြီးတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားနေခဲ့ရကဒီကနေ့မှာတော့ကော့ခိုင်မြို့နယ်တာမိုးညဲမြို့နယ်ခွဲအတွင်းမှာတိုက်ပွဲထပ်မံဖြစ်ပွားခဲ့ပါတယ်ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲအခြေအနေကို TNLA ခေါ်ပလောင်တပ်ဖွဲ့ရဲ့အထွေထွေအတွင်းရင်းမှုတပ်ဖုံးကျော်ကအခုလိုပြောပါတယ်
ကျွန်တော်တို့ဒီကုတ်ကန်နဲ့ကျွန်တော်တို့ဒီပေါင်းနေနေတဲ့နေရာတွေပေါ့နော်ဒီတန်လင်းကြီးအနောက်ဘက်ကမ်းနေရာမှာအဲခဏတော့လည်းတိုက်ပွဲဖြစ်နေတယ်အခုပြီးသွားပြီလားတော့မသိသေးဘူးကျွန်တော်ပြန်နေချိတ်ဆက်လို့နေရာဒီတနအီလောက်တော့ကတော့တိုက်ပွဲဖြစ်နေတော့မယ်ကုတ်ခိုင်တာမှုရဲကားလားနေကျွန်တော်တို့ဒီကုတ်ကန်နဲ့ဝင်တဲ့လမ်းရှိပါတယ်အမသာပါတရာရှိတယ်အဲ့ဒါတွေထက်တယ်မှာကျွန်တော်တို့ဒီတာမှုရဲအပိုင်လို့ပဲပြောလို့ရပါတယ်အဲ့ဒီမှာစစ်တိုက်ပွဲဖြစ်နေတာ
ကကွေဝီကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့ဒီလ10ရက်နေ့ကကွန်းလုံမြို့အနောက်မြောက်ဘက်10မိုင်ကွာကနမ်ကျွန်းဝေါ်ချုံဒေသမုံစီမုံပေါ်လေးဒေသအတွင်းမှာတာဝန်ထမ်းဆောင်နေတဲ့တပ်မတော်စခန်းနဲ့စစ်ကြောင်းတွေကိုကိုကလက်နက်ကင်အဖွဲ့ကလက်နက်ကြီးသုံးပြီးအင်အားအလုံးအရင်းနဲ့အလေးအငိုက်တိုက်ခိုက်ခဲ့တာကြောင့်တပ်မတော်စစ်ကြောင်းကစစ်သည်9ဦးကြာဆုံးပြီး20ဦးဒဏ်ရာရခဲ့တယ်လို့ဖော်ပြပါတယ်ဒီတိုက်ပွဲဖြစ်ပွားရတဲ့အခြေအနေကိုတပ်ဖုံးကျော်ကအခုလိုပြောပါတယ်
ကိုတိုက်ပွဲဖြစ်တဲ့နေရာတွေကကျွန်တော်တို့တောပခံကျွန်တော်တို့ကိုကန်တို့ KNA တို့ကျွန်တော်တို့ TNA တို့ကျွန်တော်တို့တောစခန်းမှာပဲနေနေတာပါကျွန်တော်တို့ဒီ60 90 30 70အဲ့လောက်လောက်နဲ့နေတဲ့တောစခန်းတွေပါအဲ့ဒါကိုဒီမြန်မာဆွေရတပ်ကစစ်ကြောင်းနဲ့ကြောင်းတုံးကြောင်းအဲ့လိုထိုးတက်လာလို့တိုက်ပွဲဖြစ်တာပါအခုလည်းဒီကနေ့ဖြစ်လာတဲ့တိုက်ပွဲလည်းအဲ့လိုပဲတာဘာတရာကနေဒီထက်ဒီဆွေရတပ်ကကျွန်တော်တို့နေထဲဝင်လာလို့တိုက်ပွဲဖြစ်ကြတာပါကျွန်တော်တို့အနေနဲ့ဒီအစိုးရတွေခြားထားတဲ့နေရာတွေကျွန်တော်လိုက်လံတိုက်ခိုက်တာမျိုးပြစ်တာမျိုးကျွန်တော်မရှိပါဘူး
။အောက်ခြေတပ်ဖွဲ့တွေကရရှိတဲ့သတင်းအရဆိုရင်အစိုးရတပ်ဖက်ကလက်နက်အ ਨੇ စုံဆက်လက်သိမ်းဆီးရမိပြီးကြာဆုံးသူ10ခန်းလောက်ရှိနိုင်ကြောင်းနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေဘက်ကတော့အထီးကိုင်းမရှိကြောင်းတပ်ဖုံးကျော်ကပြောပါတယ်။ကွန်းလုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်တအူးဖြစ်တဲ့ဦးဟော်ရှောက်ချန်းက10ရင်းနှစ်ဖြစ်တဲ့တိုက်ပွဲမှာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေဘက်ကအဖွဲ့3ဖွဲ့ပါဝင်တယ်လို့ပြောပါတယ်။
ဖြစ်တာဒီလေကိုကဖွဲ့ပါတယ်နော်ကေရဖွဲ့ပါတယ်ဘုမဖွဲ့ပါတယ်ဘုမဖွဲ့နီ
ဖြစ်ပွားတဲ့တိုက်ပွဲဟာတောတောင်ဒေသတွင်းမှာဖြစ်တာကြောင့်ကြီးရွာတွေထိခိုက်တာမရှိသလိုရွာသားတွေထွက်ပြေးတိမ်းရှောင်တာလည်းမရှိကြောင်းဆက်ပြောပါတယ်ဒေသတွင်းအခြေအနေကိုကုတ်ခိုင်မြို့ရဲစခန်းကိုဆက်သွယ်မေးမြန်းရမှာတော့တာဝန်ကျရဲအရာရှိတဦးကအခုလိုဖြေဆိုပါတယ်
ဟုတ်ကဲ့ဒီမှာတော့ဟိုကျွန်တော်တို့ကထူးခြားဖြစ်ပေမဲ့အကြောင်းမရှိဘူးဗျကျွန်တော်တို့ကထူးခြားဖြစ်ပေမဲ့ဟိုကလည်းအချိန်နဲ့တပင်းကြီးပို့နေဒါပေမဲ့ဘာမှမရှိဘူးဗျအော်ပုံမှန်တိုင်းပါပဲဟုတ်ကဲ့
ကွန်းလုံမြို့ရဲစခန်းကတာဝန်ရှိသူတဦးကလည်းသူတို့ဒေတာတွင်အခြေအနေဟာအေးအေးဆေးဆေးပဲရှိနေကြောင်းပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာဒီလိုတိုက်ပွဲတွေဖြစ်ပွားနေချိန်မှာတပြည်လုံးပြစ်ခတ်ရဲစေးရေးဆွေးနွေးပွဲပြန်လည်စတင်နိုင်ဖို့အတွက်မြန်မာငင်းချိုင်းစင်တာကကိုစလေအဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်တွေဟာထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံဆွေးနွေးနေပါတယ်။အစိုးရရဲ့ပြည်ထောင်စုငင်းချိုင်းဖော်ဆောင်ရေးလုပ်ငန်းကော်မတီကတော့ဆွေးနွေးပွဲတွေကိုခရစ်မတ်ရက်မတိုင်မီစတင်နိုင်ဖို့အတွက်ကန့်လန့်ထားပါတယ်။အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုစလေတွေဟာဒီပြည်လုံးပြစ်ခတ်ရစဲရေးအတွက်စတင်ပါလာအတွင်းကနောက်ဆုံးဆွေးနွေးခဲ့ကြပြီးနှစ်ဖက်အကြားတင်းမာမှုတွေရှိခဲ့ရာကဆွေးနွေးပွဲတွေရပ်ဆိုင်နေခဲ့ပါတယ်။နိုဝင်ဘာလအတွင်းကကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်ဇာအနီးကဘူတင်တန်းကြောင့်ပစ်ခတ်မှုမှာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေဘက်ကတင်တန်းသား20ကျော်ကြာဆုံးခဲ့ပြီးတဲ့နောက်နှစ်ဖက်အကြားတင်းမာမှုတွေဟာပုံမှန်မြင့်တက်လာခဲ့ပါတယ်။